ကလေးစသားဖြင့်စူဆောင်းခြင်းခံရတဲ့မောင်ဝေဦးချူဟာဘကိုးမြို့ပေါ်တိုင်းငလိုင်ရက်ွက်တောင်ပိုင်းပလဲလမ်းမှာနေထိုင်တဲ့အဖဦးမင်းချူအမိဒေါ်နယ်တို့ရဲ့သားဖြစ်ပါတယ်မောင်ဝေဦးချူဒီလ14ရက်ကြာတာပရင်းနေ့ကျောင်းသွားတဲ့အချိန်မှာပဲစစ်သားတယောက်ခေါ်ဆောင်သွားခြင်းခံခဲ့ရတာဖြစ်ပါတယ်သားဖြစ်သူကျောင်းစင်းချိန်အင်ပြန်မလာတဲ့အတွက်မိခင်ဖြစ်သူဒေါ်နယ်ကအဲ့ဒီနေ့မှာပဲသားပြောက်လို့ဘကိုးမြို့ကတန်းလိုင်စစ်သားစုဆောင်ရေးတပ်ကိုသားဖြစ်သူရဲ့အမိအသက်အတန်းစရာတွေပြောပြီးအကယ်၍အဲ့ဒီကလေးရောက်လာခဲ့ရင်အကြောင်းကြားပေးဖို့ပြောဆိုခဲ့ပါတယ်အကြောင်းကြားပေးဖို့ပြောပြတဲ့နောက်တနေ့မနေ့ပိုင်းမှာစစ်သားတယောက်ကမောင်ဝေဦးချူကိုလာပို့တဲ့အခါစစ်သားစုဆောင်ရေးကအကြောင်းမကြားခဲ့တဲ့အခြေအနေကိုပြီးခင်ဖြစ်သူဒေါ်နယ်ကအခုလိုစပြောပါတယ
်စုဆောင်ရေးကိုကျွန်မ15ရက်ရက်ပတ်ကြီးသွားတယ်သွားတော့မနေ့ကတည်းက9နာရီခွဲလောက်ကဒီကလေးစစ်သားတယောက်နဲ့လာသွားတယ်တဲ့နောက်ပြီးသူတို့အရက်တိုင်းလိုက်တယ်စစ်တန်းတော့ကကျောင်းသားကက်ကလေးပေါ့သူတို့ကြည့်လိုက်တယ်တဲ့ကြည့်လိုက်တော့သူတို့ကငဲတယ်ဆိုပြီးတော့ပြန်လွှတ်လိုက်တယ်တဲ့အဲ့ဒါတက်သားသူတို့2 1 2တက်ထဲမှာပဲမွေးထားတော့မယ်ဆိုပြီးတော့နေပင်းဖက်ပြီးခေါ်သွားပါတယ်တဲ့အဲ့နဲ့ကျမပြောပါတယ်ဟိုဘိုးကြီးရဲ့ဘိုးကြီးကတော့ရဲ့လို့ဘာဖြစ်လို့မြန်ဟိုနည်းဖြစ်တာလဲအမလာကြောင်းကြားတဲ့သားနဲ့ဆိုတော့ညီမတတိလက်လို့သွားလို့လို့ကျမကိုပြောပါတယ်သူတတိလက်လို့သွားတာကျမတော်တော်လေးကိုကျမဘဝကြီးပြရပါရှင
်ပန်းလိုင်းစစ်သားစုဆောင်ရေးကအမေနှစ်တည်းနှစ်ချင်းမြန်တရင်ကတက်သားပြန်ခေါ်သွားတယ်ဆိုလို့ဇန်နဝါရီလ16ရက်နေ့မနေ့ပိုင်းမှာနှစ်တည်းနှစ်တက်သေးကိုမောင်ဝေဦးချူရဲ့မိဘတွေတွားရောက်စုံစမ်းရှာခဲ့ပေမဲ့တားဖြစ်သူမောင်ဝေဦးချူကိုမတွေ့ခဲ့ကြပါဘူး။ဒါကြောင့်ပဲမောင်ဝေဦးချူတက်ရောက်နေတဲ့အထက်ကတုံးကျောင်းကကျောင်းဦးဆရာမကြီးထောက်ခံသားတွေအင်တောင်စုစင်းစတဲ့အထောက်ထားတွေနဲ့အသက်မပြည့်သေးတဲ့ကျောင်းသားအရွယ်ဟာစစ်သားအဖြစ်စုဆောင်းခံရတယ်ဆိုတဲ့အကြောင်းကိုဘကိုးအခြေဆိုင်တက်မ89ကအရာရှိပြည်စီတိုင်ကြားခဲ့ပါတယ်။အဲ့လိုတိုင်ကြားခဲ့တဲ့အတွက်နောက်တနေ့မှာဘကိုးမျိုးပန်းလိုင်စစ်သားစုဆောင်းရေးကဘူကြီးထီအောင်ကမောင်ဝေဦးချူရဲ့မိဘတွေကိုခေါ်တွေ့ပြီးသူတို့တာဝန်ယူရှာပေးပါမယ်အချိန်ခဏစောင့်ပါလို့ပြောခဲ့ပေမဲ့21ရက်နေ့အထိတားဖြစ်သူဘယ်မှာရောက်နေတယ်ဆိုတာတောင်ဒီချမပြောနိုင်ဘူးလို့မောင်ဝေဦးချူရဲ့မိဘတွေကပြောပါတယ်ဇန်နဝါရီလ27ရက်နေ့မှာတော့ဘကိုးစုဆောင်ရေးတပ်ကတပ်သားပြစ်ပို့တဲ့တက်ချက်ကြီးနဲ့မောင်ဝေဦးချူရဲ့မိခင်ရန်ကုန်ကဒဉင်းကုန်းစစ်သားစုဆောင်ရေးတပ်ကိုတွားရောက်စုံစမ်းရှာဖွေခဲ့ပြီးဒဉင်းကုန်းစုဆောင်ရေးတပ်ရဲ့အရာရှိဗိုလ်ကြီးဥက္ကူကြီးရဲ့တုံးသက်ပြောဆိုချက်ကိုဒေါ်နွန်တွေကအခုလိုပြန်ပြောပြပါတယ်
လိုက်သွားပါလေသားမီးနှစ်ယောက်ဒဉင်းကုန်းကိုတက်ချက်ကြီးမိုးတူရဲ့တပ်သားတစ်နှစ်ယောက်နဲ့ကျွန်မတို့တွားပါလေဟိုရောက်တော့တတားတစ်တေအိဆောင်ကြီးကျမလိုက်ကြည့်ပါလေလိုက်ကြည့်တော့ကျမဒါလေးမရှိဟုတ်ပါဘူးဘိုးကြီးဦးကိုကိုကြီးနဲ့ကျမတွေ့ပါလေရှင်14ရက်နေ့ကနေပြီး20ရက်နေ့အထိဖြစ်ပြခဲ့တဲ့အဖြစ်ပြက်ရယ်ကျမပြင်ပြပါလေပြင်ပြတော့ဘိုးကြီးဦးကိုကိုကြီးကလည်းကျွန်တော်တို့စုံစမ်းပေးပါမယ်ဆိုတဲ့အကြောင်းရယ်ဒီအကြောင်းပဲပြောပါလေဘိုးကြီးအနေနဲ့ဘယ်လိုမျိုးများဖြစ်တယ်လဲကျမဒါလေးဘယ်မြဲရောက်နေပါလေလို့မေးတော့အမရယ်ကျွန်တော်တို့တတားခေါ်သွားတဲ့အတွက်ကျွန်တော်တို့တက်ထဲမှာပဲရောက်နေမှာပါဒါပေမဲ့လောလောဆယ်မသိမသွင်းနေတဲ့ကကျွန်တော်တို့စီကိုမရောက်သေးပါဘူးဆိုတဲ့အကြောင်းကိုကျမကိုပြောပါလေ
။ဘကိုးမျိုးကတာဝန်ရှိတဲ့စစ်သားစုဆောင်ရေးတပ်ကိုမိဘဖြစ်သူတွေကအချိန်မီသတင်းပေးပို့ခဲ့ပေမဲ့ကလေးငယ်တွေစစ်သားအဖြစ်စုဆောင်ခြင်းကကာကွယ်စောင့်ရှောက်ဖို့အလုံးမလုပ်ခဲ့တဲ့အခြေအနေတွေနဲ့တားပြောက်မိခင်ရဲ့ခံစားချက်ကိုလည်းဒေါ်နွန်တွေကအခုလိုပြောကြားခဲ့ပါတယ်
။ဘိုးကြီးကရှာပေးမယ်ရှာပေးမယ်ကျမမနေနိုင်တော့ဘူးလို့ကျမပြောတယ်အဲ့တော့ဒါမျိုးကိုကြည့်မစားပဲသူရေလုံးဆောင်နေတယ်ကျမကျမမခံစားနိုင်တော့ဘူးကျမသားလေးကိုပိုးမွေးတယ်လို့မွေးပြီးတော့ကျမတို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့မိခင်တယောက်အနေနဲ့ကျမဖြစ်မခံနိုင်ပါဘူးသားကိုကျမရဲ့လက်ထဲကိုအားလုံးကရှာဖွေပြီးတော့ထည့်ပေးကြပါလို့မိခင်တယောက်အနေနဲ့မိသားရဲ့ခဲ့ပါရှင
်အသက်16နှစ်အရွယ်စေတန်းကျောင်းသားမောင်ဝေဦးချူကလေးစစ်သားဖြစ်စုဆောင်းခံရတာဟာအပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO အမှုဆောင်ဒါရိုက်တာကာရီတပီဝလာမြမပြည်ကိုရောက်နေတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်မောင်ဝေဦးချူကိစ္စနဲ့ပတ်သက်လို့ ILO အမှုဆောင်ဒါရိုက်တာနဲ့တွေ့ဆုံမဲ့စနေနေ့မှာပထမဦးဆုံး2020ရဲ့ကလေးစစ်သားအကြောင်းကိုပြင်ပြသွားမယ်လို့လမ်းပြကျဲအဖွဲ့မှဦးဝင်းမြင့်ကအခုလိုပြောပါတယ်
အခု ILO အမှုဆောင်ဒါရိုက်တာလာတဲ့အချိန်ကျမှကလေးစစ်သားပြောက်ဒီမောင်ဝေဦးစုကိစ္စနဲ့ပတ်သက်လို့မနေ့ပြန်အဲ့ဒါကို ILO ရုံးကိုအမိတင်မယ်တပတ်ခါစနေနေ့မှာအမှုဆောင်ဒါရိုက်တာနဲ့တွေ့ကြရကျွန်တော်တို့ဖိတ်ထားတဲ့အတွက်ဒီအကြောင်းကိုထိတ်တိုက်ပူပူနွေ့နွေ့ကလေးစစ်သားအကြောင်းကိုကလေးတပ်ဖို့အထောက်အထားတွေနဲ့ကျွန်တော်တို့တင်ပြ
ပြည်ထောင်စု2009ခုနှစ်ကဘကုန်းမြို့ကလမ်းပြကျဲအဖွဲ့ကိုတိုင်ကြားတဲ့ကလေးစစ်သားဦးကြီး120တယောက်ရဲ့အမှုရှိခဲ့ပြီးအခုနှစ်မှာမောင်ဝေဦးချူဟာပထမဦးဆုံးကလေးစစ်သားစုဆောင်းခံရတာဖြစ်တယ်လို့ဘကုန်းမြို့ကလမ်းပြကျဲအဖွဲ့ကပြောကြားကြောင်းပါခင်ဗျာ